ကိုဗစ်ကာယောဂါထင်းချိုရေးကန့်သတ်မှုတွေကြောင့်ခုနလနီးပါးပိတ်ထားတဲ့တရုတ်မြန်မာနယ်စပ်ကိတ်နှစ်ခုဖြစ်တဲ့ကျင်းစန်းကျော်ကင်းနဲ့ထင်းရွှေဟော်ဂိတ်တွေကိုကုန်စည်ကူးသားရေးအတွက်ပြန်ဖွင့်ပေးလိုက်ပြီလို့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမူဆဲနဲ့ခွန်းမိုင်လောက်အကွာကျင်းစန်းကျော်နယ်စပ်ကိတ်မှာတောက်ကြနေကကုန်စည်တွေအပြန်အလှန်တင်ပို့တာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်မှာဧပြီလကလေးကပိတ်မိနေတဲ့ကုန်ကားတွေထဲမှာစိုင်းပေါင်း8သိန်းလောက်ရှိတယ်လို့မူဆဲမြို့ကမြန်မာဆန်ကုန်တယ်များအတန်းဒုဥက္ကဋ္ဌဦးမင်းသိန်းကိုကိုကာဘီ AFP သတင်းမှာဖော်ပြပါတယ်။တရုတ်ဘက်ကတော့လာမယ့်သတင်းပတ်ထဲမှာ trucker အဆင့်ရဲ့ဂူရက်ပိုးသွားခွင့်ပြုမယ်လို့ပြောပါတယ်။ရှမ်းပြည်နယ်နဲ့တရုတ်နိုင်ငံခြားကနယ်စပ်ဂိတ်တစ်ခုဖြစ်တဲ့ချင်းရွှေဟော်ဂိတ်ကိုလည်းကုန်စည်ပို့ဆောင်ရေးအတွက်တောက်ကြနေမှာပြန်ဖွင့်ပေးခဲ့တယ်လို့ရန်ကုန်တရုတ်တန်ရုံကပြောပါတယ်။ဒါအပြင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပုံမှန်ပြန်ဖြစ်ဖို့အတက်နိုင်ဆုံးစူးစမ်းနေတယ်လို့လည်းတန်ရုံ Facebook စာမျက်နှာမှာကုန်ကားရဲ့ပုံနဲ့အတူတင်ထားတာပါ။မြန်စက်ကိတ်တွေကိုပိတ်ထားတာဟာမြန်မာစိုက်ပျိုးရေးထောက်ကုံတင်ပို့မှုကဏ္ဍကိုအကြီးအကျယ်ထိခိုက်စေတာဖြစ်ပြီးအဲ့ဒီကဏ္ဍကရတဲ့ဝင်ငွေဒေါ်လာတန်းရာနဲ့ချီကိုဆုံးရှုံးစေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖက်ဒရယ်တီစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေနဲ့ကိုဗစ်ကာယောဂါကြောင့်စီးပွားရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်နေတာဖြစ်ပါတယ်။မြန်မာဘက်ကပင်လယ်ဇာအသီးနှံနဲ့ဆန်ကုန်တရုတ်ပြည်ကိုအဓိကတင်ပို့တယ်လို့တရုတ်ဘက်ကလျှက်စစ်ပစ္စည်းဆေးဝါးနဲ့ဆောက်လုပ်ရေးပစ္စည်းတွေပြန်တင်သွင်းပါတယ်။နေဆက်ကုန်သွယ်ရေးဂိတ်တွေပိတ်ထားတဲ့အတွက်နေဆက်မျိုးတွေမှာနေထိုင်တဲ့မိသားစုတွေစားဝတ်နေရေးကျက်တဲနေကြတာဖြစ်ပါတယ်။